ယူကရိန်းစစ်ပွဲဆုံးသက်ရေးအတွက်အမေရိကန်ကမူကြမ်းရေးဆွဲထားသလိုယူကရိန်းကရေးဆွဲပြီးဥရောပသမဂ္ဂကထောက်ခံတဲ့မူကြမ်းတွေကိုကုလသမဂ္ဂအထွေထွေညီလာခံမှာဒီကနေ့ဖေဖော်ဝါရီ24ရက်နေ့မှာမဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။ယူကရိန်းရဲ့အဆွေပြုချက်မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံကအရင်မဲခွဲဆုံးဖြတ်ကြမှာဖြစ်ပြီးအဲဒီနောက်မှာအမေရိကန်ကအဆွေပြုမဲ့မူကြမ်းကိုမဲခွဲမှာဖြစ်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီကလည်းအမေရိကန်ကတင်သွင်းတဲ့အဆွေပြုချက်မူကြမ်းကိုဒီကနေ့နောက်ပိုင်းမှာပဲတိကျမဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။အမေရိကန်ရဲ့မူကြမ်းမှာတော့စစ်ပွဲအမြန်ဆုံးအဆုံးသတ်ရေးနဲ့ယူကရိန်းနဲ့ရုရှားအကြားရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးတည်ရှိရေးတို့ကိုအဆွေပြုထားပါတယ်။အမေရိကန်ရဲ့မူကြမ်းမှာလွန်ခဲ့တဲ့3နှစ်တိတိကရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့အချက်ကိုထည့်သွင်းဖော်ပြထားခြင်းမရှိပါဘူး။ကြေကြေပြန့်ပြန့်ရေးသားထားတဲ့ယူကရိန်းရဲ့မူကြမ်းမှာတော့ရုရှားရဲ့ကျူးကျော်စစ်ဟာ3နှစ်ကြာလာပြီဖြစ်ပြီးယူကရိန်းနဲ့သာမကဘဲဒေသရင်းနဲ့တစ်ကမ္ဘာလုံးကိုအကြီးအကျယ်ရေရှည်ထိခိုက်စေတဲ့နောက်ဆက်တွဲဆိုးကျိုးတွေပါဖြစ်ပေါ်စေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။